to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American Tan မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်မေလ29ရက်နေ့မနေ့အစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line လိုမီတာ24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
ကျွန်တော်ကတော့တားညူပါဒီနေ့မနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဒီယူကရိန်းနိုင်ငံမှာသမရဖြစ်လာပွဲရှိနေတဲ့ Petro Poroshenko ကဒီသူ့အနေနဲ့အကြမ်းဖက်သမားတွေနဲ့တော့ဆွေးနွေးညှိနှိုင်းတော့မှာမဟုတ်ဘူးဆိုပြီးတော့ပြောဆိုလိုက်ပါတယ်အခုလိုမျိုးယူကရိန်းနိုင်ငံရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လည်း American ပြည်တော်စုနိုင်ငံကြီးဝန်ကြီးကနေပြီးတော့ချီချူးပြောဆိုလိုက်ပါတယ်နောက်ဒီ American ပြည်တော်စုမှာမနေ့ကကျင်းပသွားတဲ့ဒီ Memorial Day အောက်မေ့ပွဲနေ့မှာတော့ဒီ Washington အနီးမှာရှိတဲ့ Arlington မြို့သားစစ်သင်းကျိုင်းကအညာတရစစ်တီတော်အောက်မေ့ပွဲကြောက်တန်တွေကိုသွားပြီးတော့သမရဥပမာကလွမ်းတူပန်းကိုချပါတယ်စရဒီထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပြသဖို့ရှိပါတယ်ကိုဆက်မွေ
ကောင်းပါပြီခင်ဗျာသတင်းတွေအပြီးမှနားဆင်ကြမှာလေးကတော့ရှေ့နှစ်မှာကျင်းပမဲ့ရွေးကောက်ပွဲမတန်ခင်မှာအခြေခံဥပဒေပြင်ဆင်နိုင်မှုကြိုးစားနေတဲ့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းလူထုထောက်ခံမှုရအောင်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းလွှာနောက်ပြီးတော့နှစ်စဉ်ကျင်းပမဲ့အမေရိကန်နိုင်ငံရဲ့အောက်မေ့ဝန်နေ့အထိမ်းအမှတ်အကြောင်းတင်ပြချက်မှာဆိုရင်တော
့ Everything that we hold precious in this country was made possible by Americans who gave their allAmerican
သမရ Barack Obama ပြောတော်တာဖြစ်ပါရခင်ဗျာအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရမှာပါဒါအပြင်အိန္ဒိယနိုင်ငံကဝန်ကြီးချုပ်တစ်အကြောင်းနောက်ပိုင်းမှာတော့အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ထုတ်လွှင့်နေကြစီးပွားရေးခဏနဲ့သုတဆုံလင်း American တခွင်းစတဲ့အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့သမရဖြစ်လာပွဲရှိနေတဲ့ Petro Poroshenko ကသူ့အနေနဲ့အကြမ်းဖက်သမားတွေနဲ့ဆွေးနွေးညှိနှိုင်းမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုပါတယ်။ဒါဆိုရင်ရှင်းရင်တော့ဒီအရှိတ်ချမ်းမှာရှိတဲ့ရုရှားလိုလာတဲ့ခွဲထွေသမားလက်နက်ကင်တွေကိုရည်ညွှန်းသုံးစွဲသွားတာပါ။သူ့အနေနဲ့သူ့ရဲ့ဆိုပြည်သူတွေနဲ့ပဲဆွေးနွေးညှိနှိုင်းပြီးတော့ငြိမ်းချမ်းရေးရအောင်လို့ဆောင်ရွက်သွားမယ်လို့ Poroshenko ကပြောပါတယ်။သူ့ရဲ့ခေါ်ဒီလူသက်သမားတွေနဲ့ဆက်ဆံရမယ့်ကိစ္စမှာတော့လက်နက်ကိုပဲအသုံးပြုနိုင်မယ်ဆိုပြီးရည်တိပြတ်ပြောခဲ့ပါတယ်။ဒါ့အပြင်ရုရှားနဲ့လည်းဆွေးနွေးညှိနှိုင်းဖို့အတွက်လမ်းဖွင့်သွားလိုတယ်လို့သူကပြောပါတယ်။ဒီစကေရက်ကြောင့်မလို့ဒီရုရှားနိုင်ငံကြီးဝန်ကြီးဆာဂီရာဖ်လော့ကိုကျေနပ်သွားစေပြီးတော့ယူကရိန်းနဲ့ဆွေးနွေးနိုင်ဖို့အတွက်အခွင့်အလမ်းကိုသူတို့အနေနဲ့လက်လွတ်ခံမှာမဟုတ်ဘူးဆိုပြီးတော့ဒီရုရှားနိုင်ငံကြီးဝန်ကြီးဆာဂီလက်ဖ်လော့ကတုံ့ပြန်သွားပါတယ်။ယူကရိန်းနိုင်ငံရှိချမ်းကဒေါနက်စ်ပြည်နယ်တပုံခေါင်းဆောင်တူကတော့သူ့အနေနဲ့ဒီပိုရိုရှန်ကိုနဲ့ဆွေးနွေးညှိနှိုင်းသွားဖို့ဆင်သင့်မယ်လို့ပြောပါတယ်။ဒါပေမဲ့လို့အကျဉ်းသားဖလှယ်ရေးနဲ့အရှိတ်ချမ်းမှာယူကရိန်းတပ်တွေထွက်သွားမှသာဖြစ်မယ်ဆိုပြီးတော့ချွင်းချက်ကိုပြောထားပါတယ်။ဒေါနက်စ်လေးစိတ်ကတော့ဒီလက်ရှိဘသူကထိန်းချုပ်ထားတယ်ဆိုတာတဲတဲကွဲကွဲမရှိလာပါဘူး။တရင်းလာနေတုန်းကတော့ဒီစိတ်နေရအချို့ကိုခွဲထွက်ရေးသမားတွေကတိမ့်ပိုက်ခဲ့တာကြောင့်ယူကရိန်းစုရဲကနေပြီးတော့လေကြောင်းတိုက်ခိုက်မှုကိုပါလုပ်ခဲ့ရပါတယ်။ယူကရိန်းနိုင်ငံရဲ့သမရယူကောက်ပွဲမှာတော့ဒီချောကလက်လုပ်ငန်းရှင်တကြွယ်တတိယကြီးဖြစ်တဲ့ပရူချန်ကိုကအပြတ်သက်အနိုင်ရကြောင်းကနဦးမဲရလက်တူမှာဖော်ပြနေပါတယ်။တရားဝင်မဲရလက်ကတော့ထွက်မလာသေးပါဘူးခင်ဗျာ
။ယူကရိန်းနိုင်ငံမှာကျင်းပသွားတဲ့သမရယူကောက်ပွဲကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုစကားပြောကြားလိုက်ပါတယ်။လက်ရှိအားဖြင့်တော့ဒီယူကောက်ပွဲမှာယူကရိန်းရဲ့ကလေးကျွယ်တတိယကြီးPetro Poroshenko ကအနိုင်ရနေပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲကိုလူတွေအတော်များများမဲပေးခဲ့တာကိုကြည့်မယ်ဆိုရင်ယူကရိန်းပြည်သူတွေဟာဥရောပစနစ်ထဲမှာရှိတဲ့ဒီမိုကရေစီအလေးချင်တွေကျင့်သုံးတဲ့နိုင်ငံမှာပဲဆက်လက်နေထိုင်သွားကြတယ်ဆိုတာကိုပြသခဲ့တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကမဲပေးသူတွေရဲ့တတိနဲ့စိတ်ပိုင်းဖြတ်မှုတွေကိုဝန်ကြီးကယ်ရီကကြေညာချက်ထဲမှာချီးကျူးထားပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကမဲပေးတာတွေကိုမလုံနိုင်အောင်အနောက်ဆက်တွေပေးနေတာပါအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုဂုဏ်သိက္ခာကိုလေးစားပြီးခရိုင်းမီးယားဒေသကိုရုရှားကသိမ်းယူခဲ့တာနဲ့ပတ်သက်ပြီးတော့ရှုတ်ချတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီပြဿနာကိုငြင်းငြင်းချင်းချင်းအပြေရှာနိုင်ဖို့အတွက်ယူကရိန်းနိုင်ငံပါဝင်တခြားနိုင်ငံတွေနဲ့လည်းဆက်လက်လက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာယူကရိန်းမှာပြီးခဲ့တဲ့နှစ်ကစပြီးဖြစ်ခဲ့တဲ့နိုင်ငံရေးအကြက်တဲတွေရဲ့အထွတ်ထိပ်လည်းဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ကအမေရိကန်ရဲ့စစ်ပွဲတွေဟာလာမယ့်နှစ်ကုန်ပိုင်းမှာရပ်နားဖို့ရှိတာကြောင့်မလို့အခုချိန်အာဖဂန်နစ္စတန်ဟာအမေရိကန်ပြည်ထောင်စုအတွက်အသက်တမျှအရေးကြီးတဲ့အခိုက်အတန့်ဖြစ်တယ်ဆိုပြီးတော့သမရဘရက်အိုဘားမားကကြေညာပြောခဲ့ပါတယ်။တင်းလာနေတုန်းက Memorial Day အားလိုက်ရဲ့အတွင်းမှာသမရအိုဘားမားဟာအာဖဂန်မှာဒီအသက်ဆုံးရှုံးခဲ့သူတွေနဲ့အမေရိကန်စစ်ပွဲတွေအတွင်းကြာဆုံးခဲ့သူတွေကိုတွားရောက်ပြီးတော့ဂါရဝအလေးအမြတ်ပြုခဲ့ပါတယ်။သမရအိုဘားမားဟာအာဖဂန်နစ္စတန်ကိုကြိုတင်ကြေညာခြင်းမရှိဘဲနဲ့တနုနေနေမှာတွားရောက်ပြီးတော့အာဖဂန်မှာရှိတဲ့အမေရိကန်စစ်ဖက်ဝင်များတွေကိုတွေ့ဆုံခဲ့တာပါ။အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်အားလုံးနှိပါကူတော့လာမယ့်ဒီတိခါမှာခင်ဗျအခုဒီ2014ခုနှစ်နောက်ပိုင်းနှောင်းပိုင်းနောက်ဆုံးထားပြီးတော့ရုတ်သိမ်းသွားဖို့အစီအစဉ်ရှိထားပါတယ်။သ တင်းလာနေအမေရိကန်ပြည်တော်စုကိုပြန်ရောက်ဆင်မှာတော့ဝါရှင်တန်နီးမှာရှိတဲ့အာလင်တန်အမျိုးသားစစ်သည်ညိုင်ကအညာတရစစ်တီတော်အောက်မေ့ပွဲကြောက်တိုင်တွေမှာတွားပြီးတော့သမ္မတဥပမာကလွမ်းလူပန်ငွေချပါတယ်စစ်ပွဲတွေအတွင်းမှာမိမိတို့ရဲ့သားသမီးတွေခင်ပွန်းတွေမိတ်ဆွေမောင်နှမတွေဆုံးရှုံးခဲ့ရသူတွေရဲ့တတိနဲ့ဆွန့်လွတ်မှုတွေကိုကျွန်တော်တို့အများစုဘလို့မှခံမှန်းနားလည်နိုင်မှာမဟုတ်ပါဘူးဆိုတော့သမ္မတဥပမာကပြောသွားပါတယ်အမေရိကန်တဝမ်းမှာတော့အောက်မေ့ပွဲနေ့အထိမ်းအမှတ်ဖြစ်နေလူလူချီတက်ပွဲတွေလုပ်ကြတယ်လို့ပဲအစင်လာတိုင်းမဲ့ဒီအမေရိကန်နိုင်ငံသားတွေကတော့ဒီပစ်ကနစ်ထွက်တာတွေကန့်ညီသွားတာတွေလုပ်ကြပါတယ်ခင်ဗျာ
တောင်တရုတ်ဒီကမှာခင်ဗျာအခြေတင်ဖြစ်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ရေးလှုပ်ရှားမှုတွေအချိန်မြင့်လာနေတဲ့ဆောင်ရွက်လာနေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုရွေးကောက်ပွဲကော်မရှင်ကသတိပေးထားပေမဲ့အစည်းအဝေးတိုင်းဆက်လုပ်မှာဖြစ်တဲ့အကြောင်း NLD ပါတီကပြောပါတယ်ရန်ကုန်မန္လေးမြို့ကြီးတွေမှာပြီးခဲ့တဲ့သတင်းပတ်တွေကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်းဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး88မျိုးဆက်ចောင်းသားတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူထုဟောပြောပွဲတွေပြီးတဲ့နောက် NLD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်သလိုလူထုရဲ့ထောက်ခံမှုတွေရလိမ့်မယ်လို့လုံးဝယုံကြည်ကြောင်းပါတီရဲ့ယုံပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းထိန်က VOA မြန်မာပိုင်းကိုပြောပါရယ်ကော်မရှင်ဘက်ကနေအခုလိုသတိပေးတာဟာရှင်းနှစ်ကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်ပါတီရဲ့လှုပ်ရည်တွေနဲ့ပတ်သက်ပြီး PR ပေးဖို့အတွက်ရည်ရွယ်ပြီးလုပ်တာဖြစ်တယ်လို့သူကပြောပါရယ်ဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ယုံဒုတိယညွှန်ကြားရေးမှူးဦးလမောင်ချူကတော့ဒေါင်ဆန်းစုကြည်ရဲ့ပြောကြားချက်တွေဟာလွတ်တော်အမတ်တွေလိုက်နာရမယ့်စည်းမျဉ်းတွေကိုချိုးဖောက်နေတယ်လို့ပြောပါရယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ထိုင်းနိုင်ငံကိုလက်တလောအဖြစ်စီမံအုပ်ချုပ်သွားမဲ့စစ်ကောင်စီရဲ့အကြီးအကဲဖြစ်တဲ့ထိုင်းပြည်ကသူ့ကိုတရားဝင်ထောက်ခံထားတယ်ဆိုတော့ဆရာနာသိန်းနဲ့ထိုင်းစစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးပရယုချန်အိုချာကပြောလိုက်ပါတယ်။တင်းလာနေတုန်းကရွေးမင်တန်ကြားကနေပြီးတော့ပြောဆိုသွားတာဖြစ်ပြီးတော့နိုင်ငံရေးအရဆန္ဒပြကန့်ကွက်မှုတွေထပ်ဖြစ်လာမယ်ဆိုရင်တော့သူ့အနေနဲ့အင်အားသုံးတာကလွဲပြီးတော့တခြားရွေးချယ်စရာမရှိဘူးလို့လည်းထိုင်းအာဏာသိမ်းဗိုလ်ချုပ်ကြီးကပြောသွားပါတယ်။ထိုင်းနိုင်ငံကအနှံ့ပြမှာတင်းနုနေတဲ့တုန်းကစစ်သားတွေနဲ့ဆန္ဒပြသူတွေကြားအထီးကရုံးတွေဖြစ်ပြီးတဲ့နောက်တနင်္လာနေ့မှာဗိုလ်ချုပ်ကြီးပရယုကခုလိုသတိပေးပြောခဲ့တာပါယူကောက်ပွဲကတော့ဖြစ်နိုင်သမျှမြန်မြန်လှုပ်သွားဖို့ရည်ရထားတယ်လို့ပြောပေမဲ့အသေးစိတ်အချင်းစရာတတ်မှတ်ချက်ကတော့ပြောမတော့ပါဘူးဝန်ကြီးချုပ်ဟောင်းရင်းလက်ရှင်ဝတ်ကတော့ယာယီထိန်းသိမ်းခဲ့ပြီးတော့အခုတော့စစ်တပ်ကပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်ဒါပေမဲ့လည်းသူ့အနေနဲ့လွတ်လပ်လပ်သွားလာခွင့်ရှိမရှိဆိုတာကတော့တည်တည်ကြွကြွမရှိပါဘူးအရင်စုရပေါ်မှာဆန္ဒပြတဲ့ဒီအတက်ခံခေါင်းဆောင်တူဖြစ်တဲ့ဆူထက်တောင်စုပန်ကတော့ပုံကံမှုစွဲချက်တွေနဲ့တရားရုံးတင်ခဲ့ပေမဲ့လို့အခုအာမခံနဲ့ပြန်လွှတ်ပေးထားပါတယ်ခင်ဗျ
တောင်တရုတ်ပင်လယ်တွင်ရေပိုင်နဲ့ငြင်းပွားတဲ့နေရာကတရုတ်ကမ်းလွန်ရေတံတူးစင်ကိုစောင့်နေတဲ့တရုတ်သင်္ဘောကမိသားပိုင်နဲ့ထိုးတာကြောင့်ဗီယက်နမ်ရဲ့ငါးဖက်လုပ်ငန်းဆောင်ကြီးအဖွဲ့ကအရာရှိ၄ဦးတနင်္ဂနွေနေ့ကဒဏ်ရာရသွားတယ်လို့ဗီယက်နမ်ကပြောပါတယ်တရုတ်သင်္ဘောရဲ့တိုက်ခိုက်မှုကြောင့်ဗီယက်နမ်သင်္ဘောတွေအလုံးစုံပါထိခိုက်သွားခဲ့တယ်လို့ဗီယက်နမ်ငါးဖက်လုပ်ငန်းဆောင်ကြီးအဖွဲ့ရဲ့ဒုတိယအကြီးအကဲဟာလီက VOA ဗီယက်နမ်ဌာနကိုပြောပါတယ်တရုတ်နိုင်ငံရဲ့တရားမဝင်ကျူးကျော်မှုတွေကိုငြင်းချမ်းတဲ့နည်းနဲ့တုံ့ပြန်တွန်းလှန်နေကြောင်းဒါပြင်သူတို့ဘက်မှထိခိုက်မှုတွေအနည်းဆုံးဖြစ်အောင်တရုတ်သင်္ဘောတွေနဲ့ရွေချက်ရှိရှိထိတိုက်တွေ့တာမျိုးမဖြစ်အောင်လုပ်နေတယ်လို့ဆိုပါတယ်ဗီယက်နမ်လုံခြုံရေးသင်္ဘောတွေကိုအနောက်ဆက်ပေးဖို့အတွက်တရုတ်နိုင်ငံကစစ်သင်္ဘောတွေအပြင်အဲ့ဒီနေရာတွေကိုငါးဖန်သင်္ဘောအတော်များများကိုလည်းပို့ထားပါတယ်ဒါပေမဲ့ဗီယက်နမ်နိုင်ငံဘက်ကတော့ရဲသင်္ဘောအပါအဝင်အရက်ဖတ်သင်္ဘောတွေကိုပဲလွတ်ထားတယ်လို့အလေးပေးပြောကြားခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာတော့ဝန်ကြီးချုပ်သစ်ဖြစ်တဲ့နာရင်ဒရာမိုဒီကကျန်းသစ္စာကျင်ဆိုလိုက်ပြီဖြစ်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာတော့အိန္ဒိယနိုင်ငံကို10နှစ်ကြာအုပ်ချုပ်လာခဲ့တဲ့ကွန်ကရစ်ပါတီရှုံးနိမ့်ခဲ့ပြီးတော့မစ္စတာမိုဒီရဲ့ဗရာတီယာဂျနတာပါတီကအနိုင်ရခဲ့တာဖြစ်ပါတယ်လုံခြုံရေးတွေတင်းကျပ်ချထားတဲ့ဒီကျန်းသစ္စာကျင်ဆိုပွဲကိုပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်အပါအဝင်ကမ္ဘာနိုင်ငံတွေကခေါင်းဆောင်တွေဂုဏ်သီးရှိပုဂ္ဂိုလ်တွေတက်ရောက်ကြပါတယ်ပြန်ပဲအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားအဆင်မပြေမှုတွေရှိနေချိန်မှာပါကစ္စတန်ခေါင်းဆောင်တယောက်ကနေပြီးတော့အိန္ဒိယဝန်ကြီးချုပ်သစ်ရဲ့တရားဝင်ကျန်းသစ္စာကျင်ဆိုတဲ့အခမ်းအနားကိုပထမဆုံးကျင်တယောက်တာလည်းဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အပြင်သရီလင်္ကာ၊အာဖဂန်နစ္စတန်၊မော်လ်ဒိုက်၊ဘူတန်၊နီပေါ်နဲ့မော်ရီရှားနိုင်ငံတွေကခေါင်းဆောင်တွေလည်းဒီကျန်းသစ္စာကျင်ဆိုပွဲကိုတယောက်ကြပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒီဂျပန်နိုင်ငံကိုရောက်နေတဲ့အတွက်သူ့ရဲ့ကိုယ်စားလွှတ်တော်အုပ်ထပ်ကနေပြီးတော့တယောက်ပါတယ်။အိန္ဒိယခေါင်းဆောင်တစ်အနေနဲ့အိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်အဓိကထားဆောင်ရွက်သွားမယ့်အခြေအနေကိုမကြုံစဖူးပဲတွေ့နေရပါတယ်။အိန္ဒိယဝန်ကြီးချုပ်ကျန်းသစ္စာကျေးဇူးပွဲကိုပါကစ္စတန်ဝန်ကြီးချုပ်တက်ရောက်လာတာဟာနျူကလ িয়ার တနက်ပိုင်းနဲ့အိန္ဒိယနိုင်ငံကြားတင်းမာမှုတွေလျော့ပါလာတာကိုပြသတာလည်းဖြစ်နိုင်တယ်ဆိုပြီးတော့အကဲခတ်တွေကတော့သုံးသပ်ကြပါရခင်ဗျာ
။ အီဂျစ်ပြည်သူတွေဟာသမရတစ်ကိုရွေးကောက်တင်မြှောက်ဖို့အတွက်နှစ်ရက်ကြာကျင်းပနေတဲ့ရွေးကောက်ပွဲမှာမဲတွေပြေးနေကြပါပြီ။လူလူကရွေးချယ်တင်မြှောက်ခဲ့တဲ့အစ္စလာမစ်ဝါဒီခေါင်းဆောင်မိုဟာမက်မော်စီကိုဖျောက်ချခဲ့တဲ့စစ်ခေါင်းဆောင်ဟောင်းအက်ဗဒယ်ဖတာအယ်စစီဒီရွေးကောက်ပွဲမှာအနိုင်ရမယ်လို့အတော်များများကခန့်မှန်းနေကြပါတယ်။သူ့ရဲ့တူဦးရီသောပြိုင်ဘက်ကတော့2012ရွေးကောက်ပွဲမှာတတိယရခဲ့တဲ့ဟမ်ဒင်းဆဘာဟီဖြစ်ပါတယ်စစ်စီကတော့တနင်္လာနေ့ကကိုင်ရိုမြို့မှာမဲပေးခဲ့ပြီးမဲပေးသူအများပြားမဲထည့်ကြဖို့မျှော်လင့်တယ်လို့လည်းပြောပါတယ်ဒါဟာ2017နောက်ပိုင်းအီဂျစ်နိုင်ငံမှာ9ချိန်မြောက်ကျင်းပတဲ့ရွေးကောက်ပွဲဒါမှမဟုတ်လူလူဆန္ဒခံယူပွဲလည်းဖြစ်ပါတယ်သူကအီဂျစ်ပြည်သူတွေကိုမဲပေးဖို့တောင်းဆိုလိုက်ပြီးကိုယ်တမိုင်းကိုရေးပြီးတော့အနာဂတ်ကိုဖော်ဆောင်ကြဖို့ကိုလည်းပြောလိုက်ပါတယ်ဒီရွေးကောက်ပွဲကိုတော့လုံခြုံရေးတင်းကြပ်ထားပြီးရဲနဲ့စစ်သား4သိန်းလောက်ကိုနိုင်ငံတော်မှာချထားပါတယ်ခင်ဗျာ Direct from Washington.
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့ကုသညုံတို့ကြီးညာသွားကြတာဖြစ်ပါရခင်ဗျာကျွန်တော်တို့ VOE ရဲ့ထုတ်လွှင့်နေတဲ့ရေဒီယိုဟိုအခုနားဆင်နေသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bambis.voenews.com မှာလည်းအတန်လွင့်ကြိမ်တဲ့တပြိုင်နက်တည်းမှာနားဆင်နိုင်ပါရခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာစောင်းပါးတွေကိုမထုတ်လွှင့်ခင်မှာနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်မေလ26ရက်နေ့ကအမေရိကန်ပြည်တော်စုမှကျင်းပတဲ့ Memorial Day လို့ခေါ်တဲ့အောက်မေ့ပွဲနေ့အထိမ်းအမှတ်အဖြစ်စစ်ပွဲတွေအတွင်းနိုင်ငံအတွက်အသက်ပေးကြဆုံးခဲ့တဲ့စစ်သည်တွေကိုသမ္မတဘရက်ဥပမာကကာရဝပြုချီးကျူးဂုဏ်ပြုခဲ့ပါတယ်ဒီကြောင့် VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုဒေါ်လှလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အာဖဂန်နစ္စတန်မှာအမေရိကန်စစ်မှုထမ်းတွေကိုလေယာဉ်နဲ့အ мян ခီးနှင်းပြီးသွားရောက်တွေ့ဆုံခဲ့ပြီးနိုင်အင်းငယ်အချာမှာသမ္မတဘရက်ဥပမာဟာWashington DC မြို့တော်ပတိုမစ်မြစ်တစ်ဖက်ကမ်းရှိ Arlington မြို့သားစစ်သင်ကျိုင်းမှာအညာထရစစ်တီအုပ်ကူမှာလွမ်းသူပန်းကွေချခဲ့ပါလေ ဒီနောက်မစ္စတာ Obama ကအမေရိကန်ပြည်ထောင်စုကြီးစတင်မတီခဲ့ခြင်းကဆလို့ခေဆက်ဆက်အမေရိကန်နိုင်ငံသားတွေရဲ့နိုင်ငံတွေအဆုံးစွန်ဆွလွန်အနစ်နာခံခဲ့ကြသူတွေကိုချီးကျူးလိုက်ပါတယ
် Everything that we hold precious in this country was made possible by Americans who gave their all and because of them
ဒီနိုင်ငံမှာတန်မှုထားသမျှအားလုံးဖြစ်မြောက်လာရေးအတွက်လှုပ်ဆောင်နိုင်ခဲ့တာဟာနိုင်ငံအတွက်အလုံးစုံအသက်ပေးခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေကြောင့်ဖြစ်ပါတယ်သူတို့အနစ်နာခံမှုကြောင့်ကျွန်တော်နိုင်ငံကြီးဟာပိုပြီးတော့အင်အားပြည်လာတယ်လို့ပဲပိုပြီးတော့လုံခြုံလာတာလည်းဖြစ်ပါတယ်နိုင်ငံအတွက်အခုလိုမျိုးအသက်ပေးခဲ့ကြတဲ့သူတွေဟာကမ္ဘာတဝန်းလွတ်လပ်မှုကိုရှေ့ရှုခဲ့တာအတွက်လည်းမိရှုတဆောင်တွေဖြစ်ကြပါတယ
်ကိုရီးယားစစ်တွင်းကပျောက်ဆုံးခဲ့တဲ့စစ်တီတူရဲ့ကြံရစ်သူဇနီးကိုသမ္မတကအထူးဂုဏ်ပြုပြောကြားခဲ့ပါတယ်အဲ့ဒီကြံရစ်သူဇနီးဟာသူ့ခင်မွန်းတဲ့ရဲ့ရုပ်ကျွင်းတွေကိုအမေရိကန်ပြည်ထောင်စုကိုပြန်တည်ဆောင်လာပြီးဇာတိမြေမှာမြေချနိုင်မှုနှစ်ပေါင်း60ကျော်စောင့်ခဲ့ရသူလည်းဖြစ်ပါတယ်အာဖဂန်နစ္စတန်မှာအမေရိကန်စစ်သားတွေတိုက်ပွဲဝင်အဆင့်ဟာဒီနှစ်နောက်ဆုံးနှစ်ဖြစ်တယ်လို့သမ္မတကထောက်ပြခဲ့တယ်လို့ဒီနှစ်ဟာအာလင်တန်အမျိုးသားစစ်သင်ကျိုင်းကိုမတီခဲ့တာလေနှစ်ပေါင်း150ပြည့်တဲ့နှစ်လည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကြီးအတွင်းပြင်သစ်ရှိနော်မန်ဒီကမ်းခြေကိုအမေရိကန်စစ်သားတွေတက်ခဲ့တဲ့နှစ်80ပြည့်အထိမ်းမှပွဲကူတော့နောက်လာမှကျင်းပမှာဖြစ်ပါတယ်ကြာဆုံးစစ်သည်တွေကိုဂုဏ်ပြုစေမှပဲသမ္မတဥပမာကစစ်မှုထမ်းဟောင်းတွေအတွက်အစိုးရကပေးနေတဲ့ကျမ်းမာရေးပြည့်စုံစောင့်ရှောက်မှုမှာနှောင့်နှေးကြံ့ကြာမှုတွေနဲ့တခြားပြဿနာတွေကိုဖြေရှင်းပေးဖို့လည်းကတိပေးခဲ့ပါတယ
် As we've been reminded in recent days we must do more to keep faith with our veterans and their families and ensure
မကြာသေးမီရက်တွေအတွင်းမှာကျွန်တော်တို့တွေးရှိလာခဲ့တဲ့အတိုင်းဒီနိုင်ငံရဲ့စစ်မှုထမ်းဟောင်းတွေနဲ့သူတို့ရဲ့မိသားစုတွေပေါ်ကျွန်တော်တို့ပို့ပြီးတော့မေတ္တာကရုဏာထားဖို့လိုအပ်ပါတယ်သူတို့ဆုံးလို့အနစ်နာခံတာနဲ့ထိုက်တန်ရှိစေမဲ့ပြည့်စုံစောင့်ရှောက်မှုတွေနဲ့ခံစားခွင့်တွေအပြင်အခွင့်အလမ်းကောင်းတွေလည်းပေးနိုင်ဖို့အရေးကြီးပါတယ်
Memorial Day လို့ခေါ်တဲ့အောက်မေ့ပွဲနေ့ဟာ1860ခုနှစ်မြောက်ကအမေရိကန်ပြည်တွင်းစစ်အတွင်းကြာဆုံးခဲ့ကြသူတွေကိုဂုဏ်ပြုရမှာနိုင်ငံတော်မျိုးကြီးမျိုးငယ်တွေမှာအောက်မေ့တတိယပွဲအခမ်းအနားတွေကိုကျင်းပတဲ့ရုံးပိတ်ရက်လေးဖြစ်ခဲ့ပါတယ်ပထမကမ္ဘာစစ်အပြီးမှာတော့ခေတ်ဆက်ဆက်မှာကြာဆုံးခဲ့တဲ့စစ်သည်တွေကိုပါထည့်သွင်းဂုဏ်ပြုတဲ့နေ့လေးဖြစ်လာခဲ့တာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့အကြောင်းအရာနဲ့ဒီတစ်ဆက်သေးဆိုသလိုမှာပဲဒီလို Memorial Day အောက်မေ့ပွဲနေ့မှာဂုဏ်ပြုသတိရကြတဲ့ကြာဆုံးစစ်သည်တွေနဲ့မြန်မာအမေရိကန်ຫນွေဘွားတက်ကြွဝေဖြိုးလူနဲ့ပါဝင်ပါတယ်2005ခုနှစ်ကအီရတ်နိုင်ငံမှာ ကြဆုံးခဲ့တဲ့အတွက်တက်ကြွဝေဖြိုးလွင်အတွက်ရည်စူးပြီးတော့အောက်မေသတိရဝယ်နေ့မှာဘလို့အထိတ်မှဆင်နွှဲနေခဲ့တယ်လဲဆိုတာကိုနယူးယောက်မြို့မှာရှိတဲ့သူ့ရဲ့မိခင်ဖြစ်သူဒေါ်မေတီခါကိုဒေါ်လှလတန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ခုလိုအမေရိကန်စစ်သည်တွေကိုဂုဏ်ပြုတဲ့အောက်မေပွဲနေ့မှာနယူးယောက်ကုလသမဂ္ဂဌာနချုပ်မှာအမှုတန်းတူဖြစ်တဲ့ဒေါ်မေတီခါတို့မိသားစုလေးအထူးလွန်ဆွတ်သတိရသူတွေထဲပါဝင်မှာဖြစ်ပါတယ်မန်ဟတ်တန်ရှိ Fighting 69 69တမမှာတာဝန်ထမ်းဆောင်စဉ်သားဖြစ်သူအသက်28နှစ်ရွယ်တက်ကြွဝေဖြိုးလွင်ဟာ2005ခုမတ်လ2ရက်နေ့ကအီရတ်ရှိဘက်ဒတ်လေစိတ်အနီးအဝေးပြေးလမ်းမမှာဟမ်ဗီမော်တော်ယာဉ်နဲ့ကင်းလေစဉ်လမ်းဘေးထောင်ပုံးပောက်ခွဲခဲ့လို့ကြဆုံးခဲ့တာဖြစ်ပါတယ်။ခုလိုအမေရိကန်နိုင်ငံအတွက်ပထမဦးဆုံးအသက်ပေးကြဆုံးခဲ့တဲ့မြန်မာအမေရိကန်ဘွားစစ်သည်ဝေဖြိုးလွင်အတွက်စစ်စာပနအခမ်းအနားကိုနယူးယောက်မြို့ရှိLong Island Pine Lawn အမျိုးသားစစ်တင်းကြိုင်းမှာ2005ခုနှစ်မလ12ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့ခုနှစ်ကကြဆုံးခဲ့တဲ့တားဖြစ်သူတက်ကြွဝေဖြိုးလွင်တွေအခုလိုကြဆုံးစစ်တီများအောက်မိပွဲနေ့မှာအထူးသတိရမိတယ်လို့လေမိခင်ဖြစ်သူဒေါ်မီတီခါကပြောပါလေ
ဒီနေ့က Memorial Day ပေါ့နော်ညိုမြန်မာလူပြောမယ်ဆိုရင်တော့အောက်မေသတိရဝယ်နေ့ပေါ့ဒါကတော့အတိုင်းပြည်တွေအသက်ပေးလှူသွားတဲ့စစ်သည်တွေအတွက်အောက်မေသတိရဝယ်နေ့တွင်နေဖြစ်တဲ့အတွက်သားကလည်းမိသည်သားကလည်းဝေဖြိုးလွင်မှာသူက2005 March 2nd မှာပေါ့အီရတ်ကဘက်ဒတ်မြို့လေးမြန်ကွင်းအနီးမှာဟို roadside bomb နဲ့ပေါ့ချက်ဆုံးသွားပါတယ်သူကအဲ့တော့အဲ့ဒီအတွက်ကိုအရင်လည်းသတိရပါတယ်ကိုနှစ်လည်းရှိသွားပါပြီအဲ့တော့ဒီနေ့ memorial day အထိမ်းမှတ်အနေနဲ့မိတီရိုညူးယောက်ကမေယာဘီလ်ဒီဘလာစီယိုကလည်းမိတီရို Gracie Mansion မှာအခမ်းအနားတက်ရောက်ဖို့အတွက်ဖိတ်ပါတယ်နောက်ပြီးတော့ဟိုမိတီရိုနေတဲ့ Long Island ရဲ့သက်ဆိုင်ရာအာဏာပိုင်နေရာလဲ Pine Lawn National Cemetery မှာဒီနေ့မနေ့မှာစစ်သည်တော်တွေကိုအထူးအဒီဟို memorial day အခမ်းအနားကိုကျင်းပပါတယ်သူတို့အဲ့ဒါတွေကိုလည်းဖိတ်ပါတယ်အဲ့ဒီဒီရောမီဒီယာမတော်ဖြစ်ပါဘူး။ဘာကြောင့်လဲဆိုတော့မီဒီယာလည်းမြန်မာလည်းဖြစ်တယ်။တော့မြန်မာတုံ့နှင်လာအရာမနေ့ကနယူးဂျာစီကလောကချမ်းသာစီတီမှာကျင်းပတဲ့အဲ့ဒီဗုဒ္ဓပူဇနီးယပွဲတော်မှာသားဝေဖြိုးလွင်ကိုရည်စူးပြီးတော့တန်ခါနည်းနည်းအရက်က55ပါးကျွားပါတယ်။တန်ခါ55ပါးဟိုမီဒီဝတ္ထုအလှူနောက်ပြီးစတုဒီတာအလှူပေါ့နော်။မီဒီလှုပ်ပြီးတော့ရည်သားအတွက်ကိုကောင်းကောင်းရည်စူးပြီးတော့ကောင်းမှုကုသိုလ်အမြဝေခဲ့ပါတယ်ဒီနေ့မှာတကယ်လဲသားကိုအယံတရိယာပြီးကိုလှုပ်ခဲ့တဲ့မင်းကကောင်းမှုကုသိုလ်အတွက်လည်းအင်မတန်ကြီးနူးပီပီဖြစ်ပါတယ
်ဝေဖြိုးလွင်ပေါ့နော်သူကိုအခုလိုနိုင်ငံတွေအသက်ပေးခဲ့တဲ့အတွက်ကြောင့်သူကိုဒီရေစွန်းတတိစုကြီးပေါ့နော်ချီးမြှင့်တာလေးသိခဲ့ရပါတယ်ဘာစုကြီးလဲသိပြစီရှင
်ဟိုအဓိကအားဖြင့်တော့နိုင်ငံတော်ဒီ America ရဲ့ President Bush ကနေပြီးပေးတဲ့ Purple Heart စုလည်းသားရပါတယ်ပြီးတော့ဒီ Mayor ရဲ့စု Governor ရဲ့စုသူဒီတက်တွင်းမှာနေတော့ကိုချင်းတရားကောင်းမှုဆုံးစုတော့နော်ဒီစစ်တပ်ရဲ့ Sequence နဲ့ဒီကိုလိုက်လာတဲ့အတွက်စစ်တပ်ကနေပြီးတော့ချီးမြှင့်တဲ့စုကြီးရောပေါ့နောက်ပြီးတော့သူကလည်းအဲ့ဒီစစ်တပ်အတွင်းမှာရှိစဉ်အဲ့လိုတာဝန်ထမ်းဆောင်စဉ်မှာသူရဲ့အဲ့လိုလုပ်ဖို့ကင်ဘက်တီကိုကူညီခဲ့တယ်ပြီးတော့တော်တော်လေးဥဆောင်ပြီးတော့တိုက်ခဲ့ပါတယ်သူတို့အဲ့ဘက်ကက်ပတ်ဝန်းကျင်အရင်ဘက်ကက်မကြခင်တခြားတော်ထဲမှာကြတော့လည်းသူတို့တွေအဲ့လိုရွာတွေမှာဝင်ပြီးတော့တိုက်ခဲ့တဲ့အတွက်အဲ့ဒီတုန်းကရခဲ့တဲ့စုကလည်းအလုံးပေါင်း14စုသူရခဲ့ပါတယ
်ခုလိုပေါ့နော်ဒါဖြစ်တဲ့မောင်ဘွေဖြိုးလင်းကြဆုံးခဲ့ပြီးတဲ့နောက်ပိုင်းမှာအခုမှဒီသမ္မတဥပမာလက်ထက်မှာတော့ဒီအီရတ်ကအမေရိကန်စစ်သားတွေကိုပြန်ရုပ်သိမ်းပေးခဲ့တဲ့အပြင်မကြမီမှာလည်းအာဖဂန်နစ္စတန်ကနေပြီးတော့အမေရိကန်စစ်သည်တွေကိုပြန်ခေါ်ဖို့လုံနေပြီလေအဲ့ဒါနဲ့ပတ်သက်ပြီးတော့မိသည်ရဲ့ခံစားချက်လေးပြောပြပေးပါရှင
်မိဘအနေနဲ့ပေါ့နော်အမေတယောက်အနေနဲ့ကတော့အင်မတန်ဟိုဝန်သားပြီးတော့နည်းနည်း relief ဖြစ်ပါတယ်ပုံမှန်ရှိတဲ့စစ်သည်တွေကောင်းနေလဲသူတို့လည်းတာဝန်တွေလည်းတော်တော်ထမ်းဆောင်ခဲ့ပြီးပြီဆိုတော့သူတို့လည်းဒီကိုမြေကိုရဲ့ကိုနိုင်ငံကိုပြန်သိမိလို့တော့မိသည်ယူဆပါတယ
်ကျေးဇူးအများကြီးတင်ပါတယ်ခုလိုဆက်ရှိရှိနဲ့ရှင်းပြလေ
ရရှိမှခင်ဗျာပွင့်လေးမြင်သာမှုမရှိဘူးဆိုပြီးမကြာခဏဝေဖန်ခံရတဲ့မြန်မာနိုင်ငံမှာနိုင်ငံတကာကရောက်လာကြတဲ့အကူအညီပေးအဖွဲ့အစည်းတွေကိုယ်တိုင်ကရောထင်သာမြင်သာရှိကြပါရဲ့လားတကယ်လိုအပ်တဲ့လူတွေစီကိုအကူအညီတွေတကယ်ပဲပေးနိုင်နေကြပြီလားဆိုတာကိုမြို့ရဲ့အင်္ဂါနေ့ညဓာတ်ရလီလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာဒီအစီအစဉ်မှာပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်ဒါမှမဟုတ်ဆွေးနွေးမေးမြန်းလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်။ဒီမြန်မာပိုင်းရဲ့ရုံးဖုန်းနံပါတ်က2392318554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပ ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
ဒီကနေ့ညပဝင်ဆွေးနွေးလို့သူတွေည9နာရီအစီအစဉ်မတန်ခင်မှာအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့ဖိတ်ခေါ်ပါရခင်ဗျာအခုတော့မြန်မာနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ပါမယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး NLD နဲ့ပူးတွဲလှုပ်ရှားနေတဲ့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကရှင်းနေရွေးကောက်ပွဲမတန်ခင်မှာအဓိကကျတဲ့ပြင်ဆင်မှုတွေလှုပ်ဆောင်နိုင်မှုစ조사သွားမယ်လို့ပြောပါတယ်လွှတ်တော်အတွင်းမှာလက်တလောပြင်ဆင်မှု조사မှုတွေကိုဖိအားပေးလူထောက်ခံမှုရအောင်လဲ조사နေတဲ့88မျိုးဆက်တည်တဲ့အစီအစဉ်နဲ့ပတ်သက်လို့အပြည့်စုံကိုမတ်အင်ဂျင်နိုင်တင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါဖွဲ့စည်းပုံပြင်ဆင်ရေးလူထုဟောပြောပွဲတွေအတွင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာဥပဒေနဲ့မကိုက်ညီဘူးလို့ရွေးကောက်ပွဲကော်မရှင်ကတတိပေးထုတ်ပြန်လိုက်ပေမဲ့သူ့ရဲ့မိန့်ခွန်းတွေထဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိုလွှတ်တော်အတွင်းမှာပဲစ조사သွားမှာဖြစ်တယ်လို့ဥပဒေနဲ့အညီဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တဲ့အကြောင်း88မျိုးဆက်ကောင်းဆောင်ဥက္ကဋ္ဌကတုံ့ပြန်ပြောဆိုလိုက်ပါတယ
်ဟိုကျွန်တော်တို့ကထုံပြီးတော့တုံးတက်မယ်ဆိုလို့ရှိရင်ရေးပါတဲ့ကြောရိုးတွေရှိတယ်။အဲ့ဒါကဒေါန်ဆန်းစုကြည်ပြောတဲ့မိန်ကုန်းထဲမှာလည်းပဲ၄-၃ပြင်ဆင်ရေးကိုလွတ်တော်တဲကနေပြီးတော့ပဲပြင်ဆင်ဖို့ဆိုတဲ့ဟာကိုသူပြောသွားတယ်။ဆိုတော့ဒါကပြင်ဆင်ပုံပြင်ဆင်နည်းဘယ်လိုပြင်မလဲဆိုတာနဲ့ပတ်သက်လို့တိကျတဲ့သူ့ရဲ့ပတ်ချက်ပဲလို့ကျွန်တော်ကမြင်တယ်။ဟလာဒီတမတော်အနေနဲ့လည်းပဲဒီနိုင်ငံသားမဲဆန္ဒရှင်တွေအားလုံးကပြင်ညာတောင်မှပြင်လို့မရဘူးဆိုတဲ့အခြေအနေကိုဖန်တီးထားတာဟာအရင်တာဝန်ရှိတဲ့သူတွေကသူတို့ရဲ့စိုးရင်ကြောင်းကြောင်းမှုတွေပေါ်မှာမူတည်ပြီးတော့ဒီလိုပြင်ထားတာဖြစ်နေတယ
်။ပုံမှန်436ဆိုတာကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုလို့ရှိရင်လွှတ်တော်တွင်မဲရည်အတွက်85ရာခိုင်နှုန်းရှိရမယ်လို့သတ်မှတ်ထားတာပါ။ဒါကြောင့်စစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံချက်မပါဘူးဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လို့မရဖြစ်နေမှာပါ။ဒါကိုလည်းရေးဆွဲခဲ့တဲ့အရင်စစ်အစိုးရကဖန်တီးထားတာဖြစ်တယ်လို့ဥက္ကဋ္ဌကြီးကပြောပါတယ်။ဒီပုံမှန်ကြောင့်နိုင်ငံသားတွေရဲ့ဂုံတိတ်ခါကိုထိခိုက်နေပြီးမြန်မာနိုင်ငံရဲ့ဂုံတိတ်ခါရှိလာအောင်ဒီပုံမှန်ကိုပြင်ဆင်ဖို့စစ်တပ်အပါအဝင်အားလုံးပူးပေါင်းပြီးစ조사ရမှာဖြစ်တဲ့အကြောင်းဥက္ကဋ္ဌကြီးကဆိုပါတယ
်။ရရှိတဲ့လက်မှတ်ဒီအားလုံးကိုကျွန်တော်စုဆောင်းတဲ့နေရာမှာလည်းပဲဟလာဒီစာပေအမှုပညာနယ်ပယ်ဆိုတဲ့ပုံကူများကလည်းသူတို့ရဲ့စိတ်ဆန္ဒလျောက်ဝင်ရောက်ပြီးတော့ပူးပေါင်းပါဝင်တယ်။အဲ့တော့အရေးကြီးတာကကျွန်တော်တို့ကတော့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေရှိပါတယ်။ဥပမာပြင် UND ဒီတိုင်းရင်းသားမဟာမိတ်အဖွဲ့တို့အဲ့ဒီကြညီနန်းကြီးအဖွဲ့ NCCD တို့လာ KNU အဖွဲ့ကလာတော့ကလည်းကျွန်တော်တို့ဆံမကြီးဒီဒေါ်နော်စီဖိုရာစင်တို့အားလုံးနဲ့ကျွန်တော်တို့ကဒီ36ကိစ္စကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့ညီနှိုင်းထားတာရှိပါတယ်။ဒါကြောင့်မလို့ကျွန်တော်တို့လက်မှတ်ကောက်ယူတဲ့အခါမှာအထူးသဖြင့်တော့ကျွန်တော်တို့ကဒါနေပယ်အသီးသီးတိုင်းရင်းသားဒေသတွေကတိုင်းရင်းသားခေါင်းဆောင်တွေကိုယ်စားလှယ်တွေအားလုံးမှာပူးပေါင်းပါဝင်ဖို့ကျွန်တော်တို့ဖိတ်ခေါ်သွားမှာပါ၊ကြိုးစားသွားမှာပါ
။လွှတ်တော်ရင်းမှာလည်းဖွဲ့စည်းပုံပြန်လည်သုံးသပ်ရေးပြင်ဆင်ရေးကော်မတီကနေပုံမှန်436ကိုပြင်ဖို့သဘောထားထုတ်ပြန်ထားပြီးသားဖြစ်ပေမဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်မိမိတို့ရဲ့သဘောထားတွေကိုပြုံးပြင်းလင်းလင်းထုတ်ဖော်ပြဖို့လိုအပ်နေတယ်လို့ဥက္ကဋ္ဌကြီးကထောက်ပြပါဗျာ
။ဒီလွှတ်တော်ကိုယ်စားလှယ်များအပိုင်းကဒါကျွန်တော်တို့ဌာနပေါ်ထုတ်တယ်လို့မျိုးသူတို့လည်းပေါ်ထုတ်ခွင့်ရှိတယ်။သို့တော့ပြုံးပြင်းလင်းလင်းတော့လူသိချင်ကြပေါ်ထုတ်ဖို့လိုတယ်။လက်ခံတယ်လက်မခံဘူး။ဟုတ်လား။ဟိုနောက်တစ်ခုကလည်းကျွန်တော်တို့ကဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောနေတဲ့အခါမှာ2015မတိုင်ခင်ဆက်တဲ့မဟုတ်ဘူး။2015အလွန်မှာလေနိုင်ငံတော်ရဲ့လိုအပ်ချက်အရာကျွန်တော်ဆက်ပြီးစ조사နေရမှာပဲ။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာလုပ်ငန်းချင်းကြီးဖြစ်တဲ့တနေ့တည်းတစ်ထိုင်နေနဲ့ပြီးသွားမယ့်ကိစ္စမဟုတ်ဘူး။သို့တော့2015မတိုင်ခင်မှာဒီ436ခါဖြစ်ရင်အင်မတန်အယုတ်ဆိုးအကြီးတန်းတဲ့ပုံမှန်ဖြစ်နေတဲ့အတွက်ကြောင့်ဒီပုံမှန်ကိုဦးစားပေးပြီးတော့ပြင်ပါပြီးလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားအခွင့်အရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်တို့တတ်နိုင်တဲ့လောက်2015မတိုင်ခင်မှာပြင်ဆင်သွားဖို့စ조사ပါဆိုတာကိုကျွန်တော်တို့ရဲ့အမြင်သဘောထားကိုဒါတင်ပြတာပဲဖြစ်ပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးကို88မျိုးဆက်ခေါင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ပူးပေါင်းပြီးတော့လူထုဟောပြောပွဲလက်မှတ်ရေးထိုးဆန္ဒပြုပွဲတွေကိုတိုင်းနဲ့ပြည်နယ်အနှံ့ကျင်းပနေပါတယ်။ရန်ကုန်မန္တလေးနဲ့ဟင်္သာမြို့တွေမှာပြီးခဲ့တဲ့သတင်းပတ်တွေကကျင်းပခဲ့ပြီးမေလ28ရက်နေ့မှာတော့ကရင်ပြည်နယ်ဖအံမြို့မှာဆက်လက်ကျင်းပဖို့ရှိပါတယ်ရှင
်။မှတ်အင်ကျင်းပါခင်ဗျာ။အခုတော့အိန္ဒိယအင်ဒီယာနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံရဲ့သတင်းကိုဆက်ချင်ပါတယ်။အိန္ဒိယဝန်ကြီးချုပ်တဲ့နရင်ဒရာမိုဒီဟာဝန်ကြီးချုပ်အဖြစ်ကျန်းသစ်စာတင်ကျင်းဆိုခဲ့ပြီးတဲ့နောက်ခိုင်မာပြီးတော့အားလုံးပါဝင်တဲ့အိန္ဒိယနိုင်ငံဖြစ်လာအောင်လှုပ်သွားဖို့အတွက်ဂရုပြုလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ကျန်းသစ်စာကျင်းဆိုပွဲအခမ်းအနားကိုပါကစ္စတန်ဝန်ကြီးချုပ်အပါဝင်တောင်အာရှနိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ကြတဲ့အကြောင်းနယူးဒေလီမြို့ကနေအန်ယာနာပါစရီချာသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါ
။မဲ Narendra Damodar Das Modi
India ဝန်ကြီးချုပ်တဲ့တန်သစာကျင်းစုပွဲအခမ်းအနားကိုမြို့တော်ညူဒေလီကသမ္မတနန်းတော်ရှိမှာပြုလုပ်ခဲ့ပြီးတော့သမ္မတပရနက်မူခတ်ဂျီကဝန်ကြီးချုပ်တဲ့ Narendra Modi ကိုတန်သစာကျင်းစုပေးခဲ့ပါတယ်ဒီခမ်းအနားကိုအိန္ဒိယပြည်သူတွေလည်းတောင်းတဲ့ချီတက်ရောက်ခဲ့ကြပါတယ်လပိဆိုင်ပိုင်ရှင်ရဲ့သားဖြစ်သူအသက်63နှစ်အရွယ် Mr. Modi နဲ့သူ့ရဲ့ Bharatiya Janata Party ဟာအပြောင်းလဲတွေလှုပ်ဆောင်သွားမယ်လို့ကတိပြုခဲ့တာကြောင့်စဲစုနဲ့သုံးခုအတွင်းမဲအီအတွက်အပြတ်အသတ်နဲ့အနိုင်ရခဲ့တာပါကျန်းသစ္စာကျင်းဆိုပြီးတဲ့နောက်ဝန်ကြီးချုပ်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတဲ့ကြေညာချက်မှာတော့ကမ္ဘာလူမှုအတိုင်းအဝိုင်းမှာတက်တက်ကြွကြွပါဝင်ပြီးကမ္ဘာငြိမ်းချမ်းရေးကြိုးပမ်းမှုကိုအားဖြည့်ပေးမယ်။တောင်တင်းခိုင်မှာဖွံ့ဖြိုးတိုးတက်ပြီးအားလုံးပါဝင်နိုင်တဲ့အိန္ဒိယနိုင်ငံဖြစ်ဖို့အိမ်မက်မက်ခွင့်ပေးပါလို့ဖော်ပြထားပါတယ်။ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့တက်ရောက်ခဲ့ကြတာကြောင့် BJP ပါတီခေါင်းဆောင်ရဲ့ပုံစံတစ်ကပေါ်လွင်နေပြီးတန်တမာဆက်ဆံရေးနယ်ပယ်မှာမစ္စတာမိုရီကိုပို့ပြီးတော့လူသိထင်ရှားဖြစ်လာစေခဲ့ပါတယ်။ဒီခါနောက်မှာအလုံးကအနိကတ်အာယုံဆိုင်စောင့်ကြည့်နေတာကတော့ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှာရဖ်ဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုသူလာခဲ့တာဟာငြိမ်းချမ်းရေးသတင်းစကားပေးဖို့အတွက်ဖြစ်တယ်လို့သူကပြောပါတယ်။ခေါင်းဆောင်တစ်ယောက်မှလုတ်ပိုင်ခွင့်အာဏာအပြည့်အဝရှိတာကနိုင်ငံဆက်ဆံရေးစာမျက်နှာတစ်ကိုဖွင့်လှစ်နိုင်မှာဖြစ်သလိုနှစ်တော်ကြာပြိုင်ဘက်ဖြစ်ခဲ့တဲ့နိုင်ငံအနေနဲ့တနိုင်ငံနဲ့တနိုင်ငံစိုးရိမ်မှုတွေကိုဖယ်ရှားပစ်တင်ပါတယ်။ဒါဟာအလွန်ကောင်းတဲ့အခွင့်အရေးဖြစ်တယ်လို့သူကရုပ်သံသတင်းဌာနတစ်ခုကိုပြောသွားပါတယ်။သီရီလင်ကာ၊အာဖဂန်နစ္စတန်၊နီပေါ၊ဘူတန်၊မော်ဒိုက်၊မော်ရီရှပ်စ်နိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့အတူဘင်္ဂလားဒေ့ရှ်ပါလီမန်ဥက္ကဋ္ဌလည်းဒီခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အိန္ဒိယရုပ်သံကြေညာသူကတော့ဒါဟာတောင်အာရှနိုင်ငံတွေရဲ့အချိန်အခါဖြစ်တယ်လို့ဆိုသွားပါတယ်။တောင်အာရှနိုင်ငံတွေအထူးသဖြင့်ပါကစ္စတန်နိုင်ငံကိုလှမ်းနိုင်တာဟာအိန္ဒိယနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်ဆိုတဲ့အမူအရာဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့ထိပ်တန်းသံတမန်ဟောင်းလလစ်မန်စင်းကပြောပါတယ
် I think Mr. Modi realizes that even though his focus is on economic growth by India he needs a peaceful neighborhood
အိန္ဒိယနိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုကသူတို့ရဲ့အဓိကအာရုံထားလိုအပ်မဲ့ကိစ္စဖြစ်ပေမဲ့ငြိမ်းချမ်းတဲ့အိန္ဒိယချင်းတွေရှိဖို့လိုအပ်တယ်ဆိုတာကိုလည်း Mr. Modi ကသိပါတယ်ဒါကြောင့်မို့အခုအစီအစဉ်ကအိန္ဒိယချင်းနိုင်ငံတွေနဲ့နားလည်မှုကောင်းကောင်းရှိဖို့အတွက်လုပ်တာဖြစ်ပါတယ်ဒါပြင်အိန္ဒိယနိုင်ငံတွေကလည်းညီညီချင်းချင်းပဲအိန္ဒိယနိုင်ငံကိုစီးပွားရေးအရဖွံ့ဖြိုးဖို့ခွင့်ပြုသွားမှာဖြစ်ပါတယ်
။အစိုးရကိုအပြောင်းအလဲတွေလုပ်သွားမယ်ဆိုတဲ့သူ့ရဲ့ကတိကိုတီးဖို့အတွက်မစ္စတာမိုရီဟာအရင်အစိုးရတုန်းကလိုဝန်ကြီး89ဦးမထားပဲ44ဦးထားပြီးတော့အစိုးရကိုဦးဆောင်သွားမှာဖြစ်ပါတယ်။မစ္စတာမိုရီကသူ့ရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုအာရုံစိုက်ပြီးပြပြတသားလုပ်သွားဖို့ကတိပေးထားတယ်လို့နိုင်ငံရေးကဲခတ်နီယာချောဒရီကပြောပါတယ်
။ He wants a purposeful government.Quick decision making, clearing of bottlenecks is probably going to be the name of the game under him. His focus
is Suya ကိုဥတီချက်ထားပြီးလုပ်တဲ့အစိုးရမျိုးဖြစ်စေချင်ပါတယ်။ဆုံးဖြတ်ချက်တွေကိုမြင်မြန်ချပြီးလုပ်ငန်းကြံ့ကြာတာတွေကိုရှင်းပြတာတွေကသူ့လှုပ်သွားမဲ့ကိစ္စတွေဖြစ်ပါတယ်။ဒါအပြင်သူ့ကိုအတိုက်ခံလုပ်တဲ့သူတွေကိုလည်းသူ့နဲ့လက်တွဲခေါ်ပြီးလှုပ်သွားဖို့လည်းအာရုံစိုက်ထားပါတယ်။ဒါမှသာသူ့အစိုးရစတဲ့အချိန်မှာတရားတပောင်မကျေနပ်မှုတွေနေပမှာဖြစ်ပါလေ
။အိန္ဒိယဝန်ကြီးချုပ်မူရီဟာဒီကနေ့အင်္ဂါနေ့မှာတော့ဝန်ကြီးချုပ်တာဝန်ကိုပထမဆုံးထမ်းဆောင်မှာဖြစ်ပြီးတောင်အာဖရိကခေါင်းဆောင်တွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကုရနိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA American တမ်းမြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အတန်လွှင့်အစီအစဉ်တွေအားလုံးကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာမှာလည်းဖတ်ရှုလို့လည်းရပါတယ်။နားထောင်လို့လည်းရပါတယ်။ website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါရခင်ဗျာစာရိုက်ကနေဆက်သွယ်ခြင်းနဲ့ဆိုရင်တော့တဆင့်အမေရိကန်တန်ရုံအမှတ်130တက္ကသိုလ်ဤသာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရခင်ဗျာ